မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးအတွက်ကုလသမဂ္ဂအနေနဲ့ဆက်လက်ပံ့ပိုးကူညီသွားဖို့ပိုင်းဖြတ်ထားပေမဲ့အစိုးရစီအနေနဲ့တည်သာထင်ရှားတဲ့လိုရည်တွေကိုပြသဖို့လိုတဲ့အကြောင်းအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောဆိုလိုက်ပါတယ်။မြန်မာအစိုးရရဲ့အကြီးအကဲသမ္မတဦးသိန်းစိန်ကိုယ်တိုင်လိုအပ်ချက်တွေရှိနေတာကိုအတိအမှတ်ပြုပြောဆိုထားပေမဲ့နိုင်ငံရေးဆန္ဒတကယ်ရှိမရှိဆိုတာတွေကိုမြင်တွေ့နိုင်တဲ့ပိုင်းဖြတ်ချက်တွေဂရိတွေကိုအကောင့်ထဲပေါ်လာမျိုးတော့မတွေ့ရသေးဘူးလို့ပြောဆိုလိုက်တာပါ။မြန်မာမိတ်ဆွေများအဖွဲ့နဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်မှာတွေ့ဆုံပြီးအစိုးရအသည့်ရင်ဆိုင်ရမယ့်စိန်ခေါ်မှုတွေကိုအလေးထားထောက်ပြရင်းအတွင်းရေးမှူးချုပ်ကဗိုလ်ထုနေကပဲကြေညာချက်တစောင်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဆယ်စုနှစ်နဲ့ချီပြီးတိုင်းပြည်မှာအမြင့်တွင်နေတဲ့လူခွင့်ရေးနိုင်ငံရေးလူမှုရေးနဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေကိုအစိုးရအသည့်အနေနဲ့ဆက်လက်ရင်ဆိုင်နေရဆဲဖြစ်တယ်လို့အတွင်းရေးမှူးချုပ်ကပြောဆိုလိုက်တာပါ။ဒီချိန်ထဲမှာပဲမြန်မာနိုင်ငံရင်ဆိုင်နေရတဲ့ဒီလိုစိန်ခေါ်မှုတွေကိုအောင်မြင်ကျော်လွှားနိုင်မှုကုလသမဂ္ဂကဆန္ဒရှိတဲ့အကြောင်းလဲပြညာချက်ထဲမှာဖော်ပြခဲ့တာပါ။အစိုးရအသည့်တက်လာပြီးတဲ့နောက်ပထမဆုံးအချိန်ဖြစ်မေလထဲမှာတုန်းကသုံးရချံမြန်မာနိုင်ငံကိုတွားရောက်ပြီးအစိုးရတာဝန်ရှိသူတွေဒီမိုကရေစီရဲ့လှုပ်ရှားသူတွေနဲ့ပါတွေ့ဆုံခဲ့တဲ့အတွင်းရေးမှူးချုပ်ရဲ့အထူးချံပေးပုဂ္ဂိုလ်ဗီဂျီနမ်ဘီယာကလည်းသူ့ရဲ့တွေ့ကြုံကိုဗိုလ်ထုနေမှာအတွင်းရေးမှူးချုပ်နဲ့မြန်မာမိတ်ဆွေနိုင်ငံတွေကကိုယ်စားလှယ်တွေကိုအစီရင်ခံခဲ့တဲ့အကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။